Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါသေးဗျာ။ Washington မြို့တော် View American အတန်းကနေ2014ခုနှစ် September 22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံမှာပြန်ပြီးဆွဲခံထားတဲ့တူရကီနိုင်ငံသား49ဦးကိုအစ္စလာမစ်စစ်သွေးကြွတွေကပြန်လွှတ်ပေးလိုက်ပါပြီဆီရာလီယွန်းနိုင်ငံမြို့တော်မှာအီဘိုလာရောဂါနဲ့တည်ဆုံသွားသူကိုမြေမြုပ်ဖို့စူးစမ်းနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလူတစုကဝင်ရောက်တိုက်ခတ်ခဲ့ကြပါတယ်အမေရိကန်သမ္မတအင်ဗျူတော်အထက်အထိလူတူးဝင်သွားနိုင်ခဲ့တဲ့အတွက်လုံခြုံရေးအဖွဲ့ဝင်တွေပေါ်မေးခွန်းတွေထုတ်နေကြပါတယ်ဒီလိုသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့လက်ရှိလွတ်တော်အတွင်းဥပဒေပြည်ရေးကိစ္စတွေမှာပွင့်လင်းမြင်သာမှုအားနည်းနေတယ်လို့လွတ်တော်ကိုယ်စားလှယ်တွေဘာကြောင့်ပြောရတာပါလဲ
။လူတူးရဲ့တာဝန်ရှိတဲ့တော်လူတဘိုးပေါ့ဖို့အတွက်ပညာပေးတဲ့စီစဉ်တွေအများကြီးလိုပါတယ်။လွတ်တော်မှတ်တွေတင်ကောင်းပေါ့နော်။လူဘုံဖွဲ့စည်းတွေက
မြူသားလွတ်တော်အမတ်ဒေါက်တာအေးမောင်ပြောသွားတာပါဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်သခိုင်းတိုင်းကတာမျိုးနယ်မှာရေကြီးတာကြောင့်လူသေဆုံးမှုတွေရှိတယ်ဆိုတဲ့သတင်းတခါအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မျက်မှောက်ရေးရာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗျာဒီကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အီရန်နိုင်ငံတွင်အစ္စလာမ်state islamic state islam စစ်သွေးကြောအဖွဲ့တွေဇွန်လတုန်းကပြန်ပေးဆွဲသွားခဲ့တဲ့တူရကီနိုင်ငံသား49ဦးကိုပြန်လွှတ်ပေးလိုက်ပြီလို့တူရကီဝန်ကြီးချုပ်ကပြောပါတယ်ပြန်ပေးဆွဲခံထားသူတွေကိုစနေနေ့အစောပိုင်းကပြန်လွှတ်ပေးလိုက်တာလို့ဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောပါတယ်ပြန်လွှတ်လာတဲ့သူတွေဟာအန်ကာရာလေဆိပ်ကိုရောက်တဲ့အချိန်မိသားစုဝင်တွေအသေးမိတ်ဆွေတွေကပျော်ရွှင်ဝမ်းမြောက်စွာကြိုဆိုနေကြတဲ့ပုံတွေကိုလည်းတူရကီရုပ်မြင်သံကြားမှာပြသခဲ့ပါတယ်ပြန်ပေးဆွဲခံရသူတွေပြန်လွှတ်ရေးအတွက်တူရကီအစိုးရအနေနဲ့ငွေပေးခဲ့ခြင်းမရှိသလိုတခြားဘာကန့်သတ်ချက်ကိုမှလည်းကတိကဝတ်ပြုခဲ့ခြင်းမရှိဘူးလို့အစိုးရပိုင်းအာနာဒိုလူသတင်းဌာနကပြောပါတယ်ဒါပေမဲ့အဲ့ဒီလိုဘသူပြောတယ်ဆိုတာကိုတော့အထက်သွင်းဖော်ပြခဲ့ခြင်းမရှိပါဘူးအီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းကနယ်မြေတွေကိုတဖြည်းဖြည်းချင်းတိုးချဲ့သိမ်းပိုက်လာနေတဲ့အစ္စလာမ်စစ်သွေးကြောအဖွဲ့တွေကအီရန်နိုင်ငံမော်ဆူမြို့ကိုသိမ်းပိုက်လိုက်တဲ့အချိန်အဲ့ဒီမှာရှိနေတဲ့တူရကီကောင်စစ်ဝန်ရုံးကတန်တမန်တွေစစ်သားတွေသူတို့ရဲ့သားသမီးတွေကိုဇွန်လ17ရက်နေ့ကပြန်ပြီးဆွတ်တော့ခဲ့တာဖြစ်ပါတယ်ဒီတော့တွင်ဆီးရီးယားနိုင်ငံအတွင်းကကတ်လူမျိုးစုဒေသတွေကိုအစ္စလာမ်စစ်သွေးကြောတွေကသိမ်းပိုက်လိုက်တဲ့အတွက်အဲ့ဒီဒေသကထွက်ပြေးလာသူတွေဟာတူရကီနယ်စပ်စတင်ဖွင့်လှစ်ပေးခဲ့တဲ့တောက်ကြနေကစလို့လူပေါင်း6000လောက်အထိရှိသွားပြီလို့တူရကီဒုတိယဝန်ကြီးချုပ်နျူမန်ကာတူမတ်စကာပြောပါတယ်
ယူကရိန်းအစိုးရတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကြားဂျာဂန်နဲ့တခုသတ်မှတ်ဖို့စနေနေ့တုန်းကသဘောတူညီမှုကြောင့်ပဋိပက္ခတွေတည်ငြိမ်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနေတိုးတပ်ဖွဲ့ထိပ်တန်းတပ်မှုကြီးတယောက်ကပြောလိုက်ပါတယ်ဒါပေမဲ့လည်းလောလောဆယ်ယူကရိန်းနိုင်ငံထဲမှာရုရှားတပ်တွေရှိနေစေဖြစ်တာကြောင့်အခြေအနေကမကောင်းသေးဘူးလို့အမေရိကန်လေတပ်ဗိုလ်ချုပ်ကြီးဖိလစ်ဘရစ်လော့ကပြောပါတယ်နေတိုးတပ်များရဲ့အကြီးအကဲနဲ့လစ်သွေးနီးယားနိုင်ငံမှာတွေ့ဆုံခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးဘရစ်လော့ကဒီလာဇန်တုံးကလက်မှတ်ထိုးခဲ့ကြတဲ့အပြစ်ခတ်ရဆဲရေးဟာအပြောသာဖြစ်တယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။ပြီးခဲ့တဲ့ဂျပန်တွေတုန်းကအပြစ်ခတ်မှုတွေအပါအဝင်အကြမ်းဖက်မှုပမာဏဟာအပြစ်ခတ်မရက်ခင်ကအတိုင်းပဲမြန်မာနေဆဲပဲလို့ဆိုပါတယ်။စနေနေ့တုန်းကမင်းစ်မြို့မှာရရှိခဲ့တဲ့သဘောတူညီချက်အသစ်အရဆိုရင်ဆက်ရှစ်မိုင်အကွာရှိတဲ့ဂျာဂန်နယ်ထားဖို့အတွက်ဒီယူကရိန်းတပ်တွေနဲ့တပုံတပ်တွေနှစ်ဖက်လုံးကအနေနဲ့လက်နက်ကြီးတွေနဲ့လက်နက်ကြီးတွေကိုဒီရှေ့တန်းစစ်မျက်နှာပြင်ကနေပြီးတော့ကိုးမိုင်ချောင်းအကွာကိုစုပ်ပေးရမှာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့နေရာကနေနိုင်ငံသားကြေးစားစစ်သားတွေအားလုံးကိုလည်းရုပ်သိမ်းပေးဖို့အတွက် Minsk သဘောတူညီမှုမှာပါရှိပါတယ်။ယူကရိန်းခွဲထွက်ရေးသဘုံတွေနဲ့အတူဒီရုရှားစစ်သားတွေတိုက်ခိုက်နေတယ်ဆိုတော့ယူကရိန်းနဲ့အနောက်နိုင်ငံတွေရဲ့ဆွတ်ဆွဲမှုတွေကိုရုရှားအစိုးရကငြင်းဆန်ထားပါတယ်။အမေရိကန်လေတပ်ဗိုလ်ချုပ်ကြီး Brit Love ကတော့အရေးအတွက်နှဲသွားပေမဲ့လည်းယူကရိန်းအရှေ့ပိုင်းမှာရုရှားတပ်သားတွေရှိနေသေးပဲလို့ပြောပါတယ်တချို့ကရုရှားနယ်စပ်ဘက်ကိုပြန်သွားကြပြီမဲ့လည်းအိမ်ပြန်သွားကြတာမဟုတ်ပဲယူကရိန်းတပ်တွေကိုလိုအပ်လာရင်တိုက်ဖို့ရှိနေကြဆဲဖြစ်တယ်လို့သူကပြောပါတယ်ရှင
်နိုင်ဂျီးရီးယားနိုင်ငံရှိမြောက်ပိုင်းဒေသမိုင်နုတ်မြို့ရဲ့ဈေးတဲ့ကိုဘိုကိုဟာရမ်စစ်သွေးကြွတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီတေဆုံးသွားတယ်လို့နိုင်ဂျီးရီးယားကလာတဲ့သတင်းတွေမှာဖော်ပြထားပါတယ် တည်ဆုံးသူတွေရဲ့အရာသား23ဦးပါဝင်ပြီးကျန်လူတွေကတော့မြို့ကိုအကာအကွယ်ယူထားတဲ့နိုင်ဂျီးရီးယားစစ်သားတွေရဲ့လက်ချက်နဲ့တည်ဆုံးသွားကြတဲ့ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဝင်တွေဖြစ်တယ်လို့ရိုက်တာသတင်းဌာနကိုလုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။တနတ်သမားတွေဟာလူစီကားတဲ့ဈေးတွေကနေအစားအသောက်တွေနဲ့ငွေတွေကိုလူယူသွားကြတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9နှစ်တွင်ဘိုကိုဟာရမ်အဖွဲ့ဟာလူပေါင်းထောင်ပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးဖြစ်ပါတယ်။သူတို့ဘက်ဟာနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာအစ္စလာမ်နိုင်ငံတော်တည်ထောင်နိုင်ဖို့အတွက်တိုက်ပွဲဝင်နေကြတာဖြစ်ပါတယ်။
ရှီမန်နိုင်ငံမှာရှီယာမွတ်စလင်ဟောက်တီတပုံတွေနဲ့တိုက်ပွဲတွေရပ်ဖို့အစိုးရနဲ့တပုံတွေကြားသဘောတူခဲ့တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်။မကြာခင်ရပ်ပိုင်းတွေကပဲနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့တိုက်ခိုက်မှုတွေအဆုံးသတ်ဖို့သဘောတူခဲ့ကြတာပါ။ဒီသဘောတူညီမှုကနိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အုတ်မြစ်ဖြစ်လိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ရမန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျမောဘီနိုမာကစနေနေ့ကပြောကြားခဲ့ပါတယ်။အဲ့ဒီမတိုင်ခင်ကတော့စာနာမျိုးတော်ကအစိုးရပိုင်းရုပ်မြင်သံကြားဌာနကိုသိမ်းပိုက်လိုက်ပြီးလို့ဟောက်တီတပုံတွေကပြောကြားခဲ့ပြီးတဲ့နောက်မျိုးတော်တွေကတချို့နေရာတွေမှာညမထွက်ရအမိန်ကိုရေမန်လုံခြုံရေးကောင်စီကထုတ်ပြန်ခဲ့ပါတယ်။တောက်ချနေတော့ကတော့စာနာမျိုးတွေကရဲနဲ့စစ်တပ်ကင်းစခန်းတွေကိုတပုံတွေသိမ်းယူစင်မှာပြစ်ခတ်မှုကြောင့်40ကျော်သေဆုံးခဲ့ပါတယ်။မျိုးတွေကိုလာတဲ့နိုင်ငံတကာလေကြောင်းခီးစင်တွေကိုလည်းတောက်ချနေတော့ကရပ်ထားခဲ့ပါတယ်ရှင်။
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။ Sierra Leone နိုင်ငံမြို့တော် Freetown မှာ Ebola ရောဂါနဲ့သေဆုံးသွားသူကိုမြေမြုပ်တကြို့ဖို့စီစဉ်နေတဲ့ကျမကြီးဝန်ထမ်းတွေကိုလူငယ်တစုကဝင်ရောက်တိုက်ခတ်ခဲ့တယ်လို့သက်ဆိုင်ရာရှိတွေကပြောပါတယ်။ Sierra Leone နိုင်ငံမှာလူသေစေနိုင်တဲ့ Ebola ရောဂါပိုးကူးစက်နေသူတွေကိုအစိုးရကလိုက်လံရှာဖွေတဲ့အစီအစဉ်အရ၃ရက်အပြည့်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတဲ့ဒုတိယနေ့စနေနေ့ကအဲ့လိုတိုက်ခတ်မှုတွေဖြစ်သွားခဲ့တာပါ။မြေမြုပ်တကြို့တဲ့အဖွဲ့ကိုအကာအကွယ်ပေးဖို့ရဲတပ်ဖွဲ့တွေရောက်လာတဲ့အချိန်မှာအဲ့ဒီလူငယ်တွေထွက်ပြေးသွားကြတယ်လို့ဆိုပါတယ်။ဤဘိုလာယောဂါပိုးမကူးစက်အောင်ဘယ်လိုရှောင်ရှားသင့်လဲဆိုတာကိုအတိအပြည့်ပြောကြပြီးယောဂါပိုးကူးစက်နေသူဝန်သားရှင်အနေနဲ့ကုသရေးဌာနတွေကိုလာရောက်ဆေးကုသမှုခံယူကြဖို့အတွက်ထောင်ထဲချတဲ့ကျန်းမာရေးဝန်ထမ်းတွေဟာတိုင်တက်ဆင်းလိုက်လံဟောပြောနေကြပါတယ်။ကုလသမဂ္ဂအဖွဲ့ကလည်း UNMEER လို့ခေါ်တဲ့ဤဘိုလာအရေးပေါ်တုံ့ပြန်ရေးဌာနကိုကနနာနိုင်ငံမှာဌာနချုပ်ဖွင့်ပြီးတော့ရုံးအစ်စ်ကိုဖွင့်လှစ်လိုက်ပါတယ်။ဦးမီယာဌာနအနေနဲ့လိုအပ်တဲ့လုပ်ငန်းတွေလက်ပတ်နိုင်ရေးတည်ငြိမ်မှုကိုထိန်းသိမ်းထားရေးနဲ့တခြားတိုင်းပြည်တွေကိုယောဂပူမကူးစက်နိုင်ရေးတို့အတွက်အခြေခံမူပေါင်းတွေချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာသမရလောင်းဝင်အရွေးခံခဲ့ကြရသူ2ယောက်ကြားအာနာမျှဝေအုပ်ချုပ်ဖို့စနေနေ့ကသဘောတူခဲ့ကြပါတယ်။သမရရွေးကောက်ပွဲမှာမင်းပတမာမှုတွေလုပ်ခဲ့တယ်လို့နှစ်ဖက်လုံးကအပြန်အလှန်ဆွဆွဲနေကြလို့နှစ်လားလောက်ကြာအောင်လို့နိုင်ငံရေးတင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသဘောတူညီမှုရရှိခဲ့တာပါသမရလောင်းဝင်ရွေးခဲ့တဲ့မစ္စတာအဗ်ဒူလာအဗ်ဒူလာနဲ့မစ္စတာဂါနီအာမက်ဇိုင်တို့ရဲ့လက်ထောက်တွေကသဘောတူညီမှုရရှိတဲ့အကြောင်းကိုအတည်ပြုခဲ့ကြတာပါအာနာမျှဝေအုပ်ချုပ်မဲ့ကိစ္စသဘောတူညီမှုကိုယာရုကနေဆင်ပြေတော့မဲ့လက်ရှိသမရဟာမစ်ကာဇိုင်ရဲ့ရှေ့မောက်မှာတနင်္ဂနွေနေ့မှာတရားဝင်လက်မှတ်ထိုးမယ်လို့ပြောပါတယ်အာနာခွဲဝေရေးသဘောတူညီမှုအတွက်နှစ်ဖက်လုံးကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂကိုယ်စားလှယ်တွေဟာစနေနေ့ညပိုင်းအထိဆွေးနွေးခဲ့ကြပါတယ်။ဘလို့ခွဲဝေအုပ်ချုပ်မှာလဲဆိုတာကိုတော့နှစ်ဖက်လုံးကထုတ်ဖော်ပြောခြင်းမရှိပါဘူး။ဒါပေမဲ့အသစ်ဖန်တီးလိုက်တဲ့အုပ်ချုပ်ရေးအဖွဲ့ရုံးနဲ့သမရကြားမှာတာဝန်တွေကိုဘလို့ခွဲဝေယူကြမှာလဲဆိုတာကိုအဓိကထားပြီးတော့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ရှင်။
အမေရိကန်သမ္မတအင်ပီရိုရဲ့ထိလူတဦးချန်စီယိုကျော်ပြီးဝင်ရောက်သွားနိုင်ခဲ့တဲ့အတွက် Secret Service သမ္မတလုံခြုံရေးအဖွဲ့ကလုံခြုံရေးတွေကိုတွန်းမြင့်ချထားလိုက်ပါတယ်။သမ္မတအင်ပီရိုပတ်လည်မှာလုံခြုံရေးဝန်ထမ်းတွေကိုတွန်းမြင့်ချထားတာအပါအဝင်စောင့်ကြည့်မှုအစီအစဉ်တွေကိုလည်းတွန်းမြင့်လှုပ်ဆောင်ကြဖို့လုံခြုံရေးတပ်ဖွဲ့ညွှန်ကြားရေးမှူးဂျူလီယာပီယာဆွန်ကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတအင်ပီရိုအတွင်းကိုချန်စီယိုကျော်ပြီးတော့လူတဦးဟာတောက်ကြနေကသမရအိမ်ထဲဒီတကားကိုဖွင့်ပြီးတော့ဝင်သွားနိုင်ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေအပေါ်မှာမိခွန်းတွေထုတ်နေကြပါတယ်။တောက်ကြနေညာအိုပိုင်းကသမရဘာရကိုဘာဘာနဲ့တမီးနှူးဟာအင်ပီရိုကနေရဟရင်နဲ့ထွက်ခွာသွားပြီးမကြခင်မှာပဲလက်နဲ့မပါတဲ့အဲ့ဒီအမျိုးသားကချန်စီယိုကိုကျော်မျက်ခင်းပြင်ကိုဖျက်ပြေးပြီးအင်ပီရိုတဲကိုတကားဖွင့်ဝင်သွားပြီးတော့မှသာလုံခြုံရေးအဖွဲ့တွေကသူ့ကိုဖမ်းဆီးနိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုလုံခြုံရေးချိုးဖောက်မှုဖြစ်သွားခဲ့တဲ့ကိစ္စဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်အမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌလည်းအဖြစ်Republican လွတ်တော်အမလည်းဖြစ်တဲ့ Jason Chaffetz ကပြောပါတယ်။လူညိုရေးတပ်ဖွဲ့တွေကတော့ဒီဖြစ်ရာဘလို့ကင်တွယ်ခဲ့တယ်ဆိုတာကိုအသေးချာပြန်လည်တုံ့တက်သွားမယ်လို့ပြောပါတယ်။
ဖိလစ်ပိုင်နိုင်ငံကိုတောက်ကြနဲ့စနေနေ့တွေမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့မုန်တိုင်းဖောင်ဝေါင်ဟာအခုတော့ထိုင်ဝမ်ကျွန်းဘက်ကိုဥတီနေပါတယ်။မုန်တိုင်းဖောင်ဝေါင်ကြောင့်ဖိလစ်ပိုင်မှာ9ယောက်ထက်မနည်းသေဆုံးပြီးတော့သိန်းနဲ့ချီမုန်တိုင်းဒဏ်သင့်ခဲ့ကြပါတယ်။မနီလာမြို့တော်ဘက်ကိုတောက်ကြနေကမုန်တိုင်းဆောက်ဝင်ခဲ့ပြီးတော့တနာရီလေးတိုင်းနှုန်းမိုင်60လောက်နဲ့တိုက်သွားတဲ့အတွက်တော်တော်လေးထိခိုက်ပျက်စီးခဲ့ပါတယ်။ရေကြီးမှုကြောင့်ထောင်ထဲချီတဲ့မနီလာမြို့သူမြို့သားတွေဟာရေဘေးဒုက္ခတဲ့စခန်းတွေမှာတွားရောက်ခိုလုံခဲ့ရပါတယ်။လူပေါင်း2သိန်းလောက်အိုးအိမ်တွေဆုံးခွာပြီးတော့ဘေးလွရာမှာနေနေကြရတာပါအစိုးရရုံးတွေကျောင်းတွေကိုတောက်ကြနေကရောစနေနေ့ကပါပိတ်ထားခဲ့ရပါတယ်မုန်တိုင်းဖောင်ဝေါင်ဟာထိုင်ဝမ်ကိုတနင်္ဂနွေနေ့မှာဝင်ရောက်လိမ့်မယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ရှင် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့လွတ်တော်သတင်းနဲ့စကြင်ပါတယ်လက်ရှိမြန်မာနိုင်ငံလွတ်တော်တွင်ကဖွဲ့စည်းပုံအခြေခံဥပဒေတိုင်းဥပဒေပြူရေးဆိုင်ရာလှုပ်ဆောင်ချက်တွေမှာပွင့်လင်းမြင်သာမှုမရှိသလိုပြည်သူလူထုပူးပေါင်းပါဝင်မှုလည်းအားနည်းနေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောလိုက်ပါတယ်မြန်မာလွတ်တော်တွင်ဘလောက်ပွင့်လင်းမြင်သာမှုရှိခဲ့ပါသလဲဆိုတဲ့ကဲဆက်ဆက်ကလွတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံတွေကိုဝေမျှကြတဲ့ကမ္ဘာလုံးဆိုင်ရာဥရေပြည်ပွင့်လင်းမြင်သာမှုရတရပတ်ဆွေးနွေးပွဲပထမဆုံးနေ့မှာအခုလိုပြောဆိုလိုက်တာပါအသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအရက်သားအစိုးရလက်ထက်ကအစတင်ပြီးတော့ကျင်းပခဲ့တဲ့ပထမအကြိမ်ပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးတွေကနေစလို့ယနေ့အချိန်ထိလွှတ်တော်တွင်ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးတွေအတွက်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ကအဆိုတင်သွင်းမှုတွေအတည်ပြုပြဋ္ဌာန်းချက်တွေနောက်လွှတ်တော်တွင်ကကော်မတီကော်မရှင်အသီးသီးရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေရဲ့အထွေထွေတွေကိုဖလှယ်ဆွေးနွေးကြတာဖြစ်ပါတယ်အခုလက်ရှိလွှတ်တော်တွင်လှုပ်ဆောင်ချက်တွေမှာပွင့်လင်းမြင်သာမှုအားနည်းသလိုလွှတ်တော်တွင်ဥပဒေပြုရေးကိစ္စမှာလည်းပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုသိရှိနားလည်မှုကအားနည်းတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကထောက်ပြပြောဆိုပါတယ
်လူထုရဲ့တာဝန်ရှိတဲ့ဆိုတော့လူထုတဘောပေါက်ဖို့အတွက်ပညာပေးတဲ့စီစဉ်လို့အများကြီးလိုပါတယ်လွှတ်တော်မတ်တွေတင်ကောက်ပေါ့နော်လူထုအဖွဲ့အစည်းတွေကလူထုပါဝင်မှုအရေးကြီးကြောင်းကိုလူထုကိုရှင်းပြပို့လို့ပါပဲအဲဒါကြောင့်ပါလီမန်အာကောင်ကိုဒီမိုကရေစီအာကောင်ကိုလူမှုအခြေအနေရဲ့အခိုင်အမာပုံနဲ့ကြေပြန့်မှုအရေးကြီးတယ်ဆိုတော့နော်လူတို့ကိုပညာပေးတဲ့အခြေအနေသတ္တုဖက်ကလည်းလိုပါတယ်။ဒါပေမဲ့ပါလီမန်ဆိုတာလူတို့အားလုံးနဲ့နှိမ့်ဆက်တဲ့နေရာမှာရှိတယ်လေ။လူတို့လာလေ့လာတာကဆရာလူတို့တွားလာမှုတွေကူအောင်ရှိတဲ့နေရာလေးဖြစ်ကုန်လို့ရတယ်။အဲ့လိုမျိုးကအစားပေါ့။ဟိုပါလီမန်ဝဲမှာရှိတဲ့ကွန်ပီညာရဲ့ယက်တီမှုကိုလည်းလူတို့သိတယ်လို့လူတို့ပါဝင်နိုင်တဲ့နော်ကော်မတီမျိုးဖြစ်ဖို့ပေါ့နော်ဆွေးနွေးနိုင်တဲ့ကွန်ပီမျိုးဖြစ်ဖို့ပေါ့လေအမှုလည်းလည်းရှာပြနိုင်တာမျိုးရှိရပေါ့ပုံပြီးပွင့်လင်းတဲ့နော်ပါလီမန်နဲ့ပါလီမန်တွင်ကနော်ဒီကော်မတီတွေဖြစ်ပေါ်မှာပေါ့
လက်ရှိပြည်ထောင်စုအဆင့်တိုင်းဒေသကြီးပြည်နယ်လွတ်တော်အဆင့်ဆင့်အဆိုတင်သွင်းလာမှုတွေနောက်ဥပဒေပြုရေးပြဋ္ဌာန်းချက်တွေမှာသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ဗဟိုချုပ်ကိုင်မှုအားနည်းချက်တွေရှိခဲ့တဲ့အတွက်နောင်ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေမှာဘလိုမျိုးစနစ်ကျအောင်လှုပ်ဆောင်သင့်တယ်လဲဆိုတာကိုလည်းပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကအကြံပြုဆွေးနွေးပါတယ်
ပထမကျင်းလွတ်တော်ဖြစ်တဲ့အတွက်ကျမတို့အားလုံး 100% perfect တော့မဟုတ်ပါဘူးအားနည်းချက်တွေဟလာဟိုလိုအပ်ချက်တွေအများကြီးရှိပါတယ်လွတ်တော်ထဲမှာဟလာဟိုကျမတို့တချို့ဟာတချို့အရာတွေကိုချုပ်ကိုင်မှုတွေရှိပါတယ်ဟလာဒါတွေကလည်းကျမဟိုဟိုပေါ့နော်အပြည့်အနေနဲ့ပြောရင်လည်းရပါတယ်ဒါပေမဲ့ကျမကတော့ဒီလိုပြောချင်ပါတယ်ဘာလို့လဲဆိုတော့ကျမတို့လွတ်တော်တက်တန်းကပထမကျင်းလွတ်တော်တက်တန်းဖြစ်တဲ့အတွက်ဒုတိယကျင်းကြောင့်လွတ်တော်တက်တန်းဆိုရင်ပထမအချိန်တုန်းကလုတ်ခဲ့တဲ့အမှားတွေဟလာဟိုဒီလိုမျိုးနောက်ပြီးတော့ချုပ်ကိုင်မှုတွေဟာအားလုံးဟာဆိုင်းကြီးတော့ကိုအချိုးမရှိဘူးဆိုလို့ရှိရင်ဒုတိယကျင်းလွတ်တော်တက်တန်းမှာဘာတွေပြုပြင်မလဲဆိုတာကိုကျမတို့ပြန်ကြည့်လို့ရပါတယ်တချို့ဟာတွေမှာစိုးရိမ်စိတ်နဲ့ဟလာချုပ်ကိုင်မှုတွေရှိကောင်းလဲရှိနိုင်ပါတယ်ဖြစ်ကောင်းလဲဖြစ်နိုင်ပါတယ်စိုးရိမ်စိတ်နဲ့ဟလာချုပ်ကိုင်ထားတာမျိုးလဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဟလာကျမတို့လွတ်တော်ဘိုင်းနဲ့အစိုးရဒီအုပ်ချုပ်ရေးအာဏာဘိုင်းနဲ့ကိုညှိနှိုင်းပြီးတော့လုပ်ရတဲ့ကာလတွေမှာဟိုလွတ်တော်ကနေပြီးတော့ဟိုအမှားရေးမရှိအောင်နည်းနည်းပါးပါချုပ်ကိုင်ရတဲ့ကိစ္စမျိုးတွေလည်းရှိတတ်ပါတယ်
လွတ်တော်ပွင့်လင်းမြင်သာရေး2014ဆွေးနွေးပွဲမှာလွတ်လပ်ရေးခေတ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်နောက်အခုလက်ရှိအရသာအစိုးရလက်ထက်ခေတ်ဆက်ဆက်ကလွတ်တော်ရဲ့ဥပဒေပြုစနစ်တွေနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်တွေဝိုင်းဝန်းဆွေးနွေးကြတာဖြစ်ပါတယ်။ဒါကြောင့်လာမယ့် 2015 ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းလွတ်တော်ရဲ့အဓိကတာဝန်ဟာဘာလဲ။နောက်လွတ်တော်ကိုယ်စားလှယ်တယောက်ရှိသင့်ရှိတိုက်တဲ့အရေးချင်းလွတ်တော်ရင်းကိုဝင်ဖို့ဘာတွေပြင်ဆင်ထားတဲ့လဲဆိုတာတွေကိုလည်းလာရောက်လေ့လာသင့်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကပြောပါတယ်
နောက်လာမယ့်2015မှာရွေးကောက်ဟိုဟိုလွှတ်တော်ကိုယ်စားလှုပ်ရှင်တဲ့လူတွေအတွက်လည်းဘုသူတရရှိအောင်ဟလာလွှတ်တော်ရဲ့ဥပဒေဟလာလွှတ်တော်တွေကိုရောက်တယ်ဆိုလို့ရှိရင်ဘလို့ရည်ချင်းမျိုးရှိတဲ့လူတွေဒါလွှတ်တော်တွေကိုရောက်တင်တယ်ဆိုတဲ့အကြောင်းလေးဟလာဒါတွေအားလုံးကိုဒါပထမဦးဆုံးအချိန်ပေါ့နော်ဥက္ကူကြီးတို့ကဦးစီးပြီးကျင်းပပေးတာဖြစ်တဲ့အတွက်ဒါလွှတ်တော်လွတ်တော်နဲ့ဟလာလွတ်တော်တွေကိုဝင်ဖို့စိတ်ဝင်စားတဲ့လူတွေအားလုံးအတွက်တော့အကျိုးရှိတဲ့ဟာလေးတခုပ
ါလွတ်တော်နဲ့ဆက်ဆက်တဲ့နယ်ပယ်အသီးသီးကလွတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေနိုင်ငံရေးပါတီအသီးသီးကပုဂ္ဂိုလ်တွေအရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့နိုင်ငံရေးတက်ကြွလှုံရှားသူတွေရဲ့လက်ရှိလွတ်တော်တွင်ပွင့်လင်းမြင်သာမှုအခြေအနေတွေအလားအလာတွေနဲ့ပတ်သက်လို့ခေါင်းစဉ်တွေနဲ့အပိုင်းလိုက်ဆွေးနွေးကြတာဖြစ်ပါတယ်ပွင့်လင်းမြမရှေ့ဆောင်ရဲ့စီစဉ်မှုနဲ့ပထမဦးဆုံးအကြိမ်ကဘာလုံးဆိုင်ရာဥပဒေပြုရေးပွင့်လင်းမြင်သာမှုရတရဘတ်ရဲ့အထိမ်းမှတ်ပွဲကိုစက်တင်ဘာလ20နဲ့21စနေတနင်္ဂနွေနေ့ရက်ကျင်းပမှာဖြစ်ပြီးတော့လွှတ်တော်အရေးစိတ်ဝင်စားသူပြည်သူတွေလည်းတက်ရောက်ဆွေးနွေးနိုင်တယ်လို့သိရပါတယ်ရှင်
။မြန်မာနိုင်ငံလွှတ်တော်မှာဥပဒေပြုရေးပွင့်လင်းမြင်သာမှုမရှိတာတွေနဲ့ပတ်သက်ပြီးတော့မဆုမွန်ကပြောပြသွားတာပါ။အပတ်စဉ်ကဏ္ဍတွေကိုအလဲမပေးခင်မှာသခိုင်းတိုင်းအထက်ပိုင်းမှာရည်ကြီးနေတဲ့အခြေအနေကိုပြောပြကြပါတယ်။စကိုင်းတိုင်းကတာပြို့မှာမိုးများပြီးတော့ရေကြီးခဲ့တဲ့အတွက်လူ3ဦးထက်မနည်းသေဆုံးသွားခဲ့ပါတယ်စက်တင်ဘာ18ရက်နေ့ကမိုးသည်ထန်စွာရွာသွန်းပြီးတော့တောင်ကျရေတွေတလဟောကျလာတာကြောင့်တံတားလဲကျိုးသွားတယ်လို့ဒေသခံတွေကပြောပါတယ်ကယ်ဆယ်ရေးအကူအညီတွေတောင်းခံခဲ့ပေမဲ့လည်းအချိန်မီရောက်မလာနိုင်တဲ့အတွက်ရေထဲပါသွားတဲ့သူတွေကိုကယ်ဆယ်နိုင်ခဲ့ခြင်းမရှိခဲ့ဘူးလို့လည်းမိသားစုဝင်တွေကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းအခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းကတာခရိုင်ကတာမြို့နယ်ပီတာယာကျေးရွာမှာမိုးသည်ထန်စွာရွာပြီးတောင်ကျရေကြောင်းအိမ်သုံးလုံးပြိုပြီးရေစီးတဲ့မျောပါသွားသလိုကယ်ဆယ်ရေးကိုအကူအညီတောင်းခဲ့ပေမဲ့အချိန်မီမရောက်နိုင်တဲ့အတွက်အမေဖြစ်သူနဲ့ညီမဖြစ်သူတို့ဟာတေဆုံးခဲ့ရကြောင်းတေဆုံးသူတွေရဲ့မိသားစုဝင်တဦးကပြောပြပါဗျ။အ
ိမ်ကလုံးဝကျိုးသွားတဲ့အဆင့်ကြီးပေါ့ရေလိုင်းပုတ်တဲ့အတိုင်းကျတော့မခံနိုင်တော့အကုန်လုံးပြိုသွားတယ်။အဲအားနဲ့သူတို့ဒီမိသားစု6ယောက်လုံးအကုန်လုံးလက်ကိုချီပြီးတော့မှအကုန်လုံးပြန်လူအိမ်ကောင်နဲ့ခုံထားလိုက်တာ။တိုင်းနဲ့တအားကြီးရတော့မလို့ကျွန်တော်အရှိကပေါ့ပြုတ်လာတဲ့ဟာကြီးကနေပြီးတော့မှအဲ့ဒီညီငယ်ကိုရလိုက်ချိန်မှာအမေနဲ့ညီမလေးကလက်တွဲပြုတ်ပြီးတော့မှရေထဲကိုပါသွားခဲ့တယ်။ရက်ွက်တွေကကယ်ဆယ်ရေးတွေကသူတို့ကရှိခဲ့လက်တန်းလုံးအောင်ရှိခဲ့ကျိုးလေးကိုမှစပိန်တရားလေးကိုကျိုးရှိပြီးတော့မှလမ်းပြစ်ပေးလိုက်တဲ့အချိန်မှာကျွန်တော်အဖေကအဲ့ဒီကျိုးလေးကိုပြန်ပြီးတော့မှအဖေနဲ့အတူကလေး၃ယောက်ပါကိုမောင်ကိုအသက်ရှင်ရနဲ့ရောက်ခဲ့တယ်။ဒါနဲ့မေမေနဲ့ညီမလေးကတော့ရေထဲကိုမျောသွားခဲ့တယ်။
တေဆုံးသူတွေနဲ့ပတ်သက်လို့မြမအစိုးရရဲ့သတင်းစာကသတင်းထုတ်ပြန်ချက်ဟာတေဆုံးရသူတွေအတွက်ခုံတိတ်ခါထိခိုက်ခဲ့ရကြောင်းကိုတော့မိသားစုဝင်ကဆက်ပြောပြပါတယ
်ကျွန်တော်တို့မန်လေးဂျင်းမုံပေါ့သတင်းစာမှာရေးထားတာရေထဲမျောသွားတဲ့ပစ္စည်းတွေကိုလိုက်ဆဲရင်နဲ့ဒီတမီးနှစ်ယောက်ကတေဆုံးသွားပါတယ်ဆိုတော့ရေနောတေဆုံးသွားပါဆိုတဲ့အဲ့ဒါလေးကိုကျွန်တော်ဝမ်းနည်းလို့ပါကျွန်တော်ထိသွားတဲ့ကျွန်တော်အမေအတွက်နဲ့ညီမလေးအတွက်နဲ့သတင်းမကောင်းသလိုကျွန်တော်တို့ကျန်ရည်သူမိသားစုကလည်းအဲ့ဒီတရင်လေးကိုတော့မှကျွန်တော်တအားကြီးဝမ်းနည်းလုံးတာပေါ့
ကတာခရိုင်တွင်းကတရားအတော်များများလဲကြိုးပြီးပျက်စီးသွားခဲ့ရတယ်လို့2012ခုနှစ်ကမှဆောက်လုပ်ထားတဲ့ပေါ်မမြိုင်တရားလဲကြိုးသွားခဲ့ပါတယ်ရေထဲမျောသူ2ဦးနဲ့တရားကြိုးမှန်းမသိတာကြောင့်ခီးသွားခဲ့တဲ့သူတဦးဟာတေဆုံးသွားခဲ့ရကြောင်းကိုလည်းဆက်ပြောပြပါတယ
်ဒီပြည်သားရကြီးကအုပ်စုမှာတော့အသက်ဆုံးသွားတာကျွန်တော်တို့မိသားစုတွေကဝင်ပေါ့နော်ဒီဒေါခင်တဲနဲ့အသက်59နှစ်နဲ့မခင်မျိုးကြီးကျေသူအသက်23နဲ့မြန်မာလေးပေါ့ပြန်နေအဲ့ဒီကရာကျူးတဲ့နေရာမှာလဲကရာကိုစူးနေတော့အသားကြီးမလုပ်ထားတဲ့ကြောင့်မလို့ညာဘက်မှာသူတို့အဲခရီးသွားနေရောပေါ့နော်ဆိုင်ကယ်ကိုမောင်းလာတဲ့အချိန်မှာသူတို့ကလည်းဒီတရားကျူးတော့ကိုနေလိုက်တဲ့အချိန်စပီးကိုလမ်းထဲခဲ့ခြင်းမှာမပြီးတော့ဘဲနဲ့တယောက်တော့အနာရဲပွဲချင်းကြီးတည်ပြီးတော့တယောက်ကတော့အဲ့6ောက်ကျူးသွားပါတယ်ခင်ဗျာပေါင်ကျူးသွားတာပေါ့
ရေဘေးဒဏ်ခံရသူတွေအတွက်ရက်ွက်တွင်းကလူလူတွေနဲ့ပရာဟိတအဖွဲ့တွေကဝိုင်းဝန်းလှုပ်ဆောင်ပေးနေကြောင်းရေကတော့အခုထိကျသွားတာမျိုးတွေမရှိသေးဘူးလို့ဆိုပါရယ်စက်တင်ဘာလ19ရက်နေ့ကတော့သခိုင်းတိုင်းဝန်ကြီးချုပ်ဦးသာအေးလာရောက်ကြည့်ရှုသွားခဲ့ပြီးတေဆုံးသူတွေအတွက်အကူအညီပေးခဲ့တယ်လို့ဆိုပါရယ်ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကထိရောက်တဲ့ကယ်ဆယ်ရေးလုပ်ငန်းတွေသတိပေးချက်တွေလောက်တာအားနည်းခဲ့တယ်လို့အင်းတော်ဘက်မှလည်းတရားတွေကြိုးပြက်နေစေဖြစ်ကြောင်းအင်းတော်ဘက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရှင်းတန်းကလည်းဆိုပါရယ်မြန်မာနိုင်ငံတဝန်းလုံးတိုင်းနဲ့ပြည်နယ်အတော်များများမှာရေကြီးရေရှမ်းမှုတွေဖြစ်တာတောင်ပြိုရာတွေချောင်းကူတရားအတော်များများကြိုးပြက်တာတွေကြောင့်လမ်းမဆက်သွယ်ရေးလည်းထိခိုက်နေစေဖြစ်တယ်ဆိုပြီးကတာမြို့နယ်နဲ့အင်းတော်ဒေတာဘက်ကလူတွေကပြောဆိုကြပါတယ်ရှင
်။သခိုင်းတိုင်းကတာမျိုးမှာရေချီးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းအခြေစိုက်သတင်းတော်မင်းမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့မျက်မှောက်ရေးရ3သက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ အာဆီယံစီးပွားရေးအတိုင်ဝန်အကောင့်ထဲပေါ်ရေးဟာဗမာအစိုးရရဲ့စိတ်ကူးရင်အိမ်မက်လိုဖြစ်နေပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။လူကြီးတဲ့အော်ဂိုလာအစိုးပိုင်းကအာဆီယံအသင်းတည်ထောင်တဲ့49နှစ်ပြည့်အခါအနားနဲ့49ချိန်မြောက်အာဆီယံနိုင်ငံရေးဝန်ကြီးများအစည်းအဝေးနေပြည်တော်မှာကျင်းပပါတယ်။ရင်းချမ်းပါရတဲ့အာဆီယံအပိုင်းအဝိုင်းကိုမမိတ်မတုံချီတက်နေတာ80ရာခိုင်နှုန်းပြီးစီးနေပြီဖြစ်လို့လာမယ့်တစ်နှစ်ခွဲအတွင်းအားလုံးပြီးနိုင်လိမ့်မယ်လို့ဦးသိန်းစိန်ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကလည်းအာဆီယံအပိုင်းအဝိုင်းကိုရောက်ဖို့လက်တကမ်းသာလိုတော့တယ်လို့အာဘဒရပြောကြတော့ပါတယ်။နဝင်ပီယံဖြစ်เสียကောင်းတဲ့ဇာတ်တွေပါပဲ။တခုတည်းသောဇယိုက်လက္ခဏာတခုတည်းသောမျှော်မှန်းခြင်းနဲ့တခုတည်းသောအတိုက်အဝန်းကိုမကြာမီရောက်တော့မယ်လို့ဦးသိန်းစိန်ကပြောပါတယ်။တခုတည်းသောဈေးကွက်နဲ့ထုတ်လုပ်မှုအခြေခံဒေသကိုမကြာမီတွေ့မြင်ရတော့မယ်ဆိုတဲ့သဘောပါပဲ။တခုတည်းသောဈေးကွက်ဆိုတာအပြောလွယ်လောက်လက်တွေ့လုပ်ရခဲ့တဲ့ကိစ္စပါပဲ။ဂုံပစ္စည်းတွေ၊ဂုံထုံစွမ်းအစုတွေနဲ့ဝန်ဆောင်လုပ်ငန်းတွေကိုပြည်တွင်းမှာအသုံးပြုတယ်လို့အာဆီယံတစ်ခွင်လုံးမှာလွတ်လပ်စွာသုံးနိုင်တယ်ဆိုတဲ့သဘောဖြစ်ပါတယ်။မဖြစ်နိုင်သေးတာကိုရည်မှန်းထားတာမို့စိတ်ကူးရင်ပန်တိုင်းလို့ခေါ်နိုင်ပါတယ်
။အာဆီယံဆယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကွာခြားချက်ကိုကြည့်ပြီးတခုတည်းသောဈေးကွက်ဟာမဖြစ်နိုင်သေးတာမို့ရည်မှန်းချက်အဖြစ်သာသဘောထားသင့်တယ်လို့အာဆီယံစည်းဝေးရေးသုတေသနဌာနကမကြာမီကထုတ်ဝေတဲ့အာဆီယံ Rising စာအုပ်မှာဖော်ပြထားပါတယ်။ဒါကြောင့်တခုတည်းသောဈေးကွက်ပေါ်ပေါက်ရေးကိုစံပြရည်မှန်းချက်အဖြစ်သဘောထားတာကပိုပြီးသဘာဝကျပါတယ်။မကြမီအကောင့်ထဲပေါ်တော့မလို့လို့မစားရဝခမန်းပြောတာမျိုးဟာပြည်သူလူထုကိုနားယောင်စေပါတယ်2015နှစ်ကုန်မှာအာဆီယံအတိုက်အဝန်းအကောင့်ထဲမပေါ်နိုင်ဘူးလို့ပြောသူတွေထဲမှာ ADB အာရှဖွံ့ဖြိုးရေးဘဏ်ကပညာရှင်တွေလည်းပါဝင်ပါတယ်2025လောက်ရောက်မှဒစိမ့်တစ်ပိုင်းအကောင့်ထဲပေါ်နိုင်တယ်လို့ ADB ပညာရှင်တွေကခန့်မှန်းပါတယ
်ဒါတောင်အကောက်ခွန်ကိစ္စမှသာအကောင့်ထဲပို့အလားအလာရှိနိုင်ပါတယ်ကံပင်ကံမဖြစ်လိမ့်မယ်လို့မပြောနိုင်သေးပါဘူးဥပမာတနိုင်ငံနဲ့တနိုင်ငံရုံးလုံးကြီးလုံတုံးမတူပါဘူးဆိုရှယ်လစ်စနစ်ကျင့်သုံးလာခဲ့တဲ့လာအိုကမ္ဘောဒီးယားမြန်မာနဲ့ဗီယက်နမ်မှာလို့ရကန်ရခက်ခဲတဲ့ကျိုးနေစနစ်တွေကျန်းနေပါသေးတယ်အခွန်အောက်နဲ့မဆိုင်တဲ့အခြားကမ်းသတ်ချက်တွေလည်းရှိနေပါသေးဥပမာကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှာစိုးလို့ထုတ်ပြန်ထားတဲ့စီးမြင့်တွေရှိနေပါသေးဒီလိုကမ်းသတ်ချက်တွေရှိနေတာဟာအာဆီယံစီးပွားရေးအတိုက်အဝန်းပေါ်ပေါ်ရေးကိုအဟန့်အဖြစ်စေပါသေးအာဆီယံနိုင်ငံတစ်ခုရဲ့စည်းမျဉ်းကိုမကျေနပ်ရင်အစိုးရအချင်းချင်းညှိနှိုင်းဖြေရှင်းရပါတယ်။တွင်းကုန်နဲ့ပတ်သက်ပြီးအစိုးရအချင်းချင်းဖြေရှင်းရတာ65ကြိမ်ရှိနေပါပြီ
။2015နှစ်ကုန်မှာအာဆီယံစည်းပွားရေးအတိုက်အဝန်းအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဟာအဆင်သင့်မဖြစ်သေးဘူးလို့အလို့သမားရေးဝန်ကြီးဌာနအရာတန်းချုပ်နရတ်ကမကြမီကပြောဆိုသွားပါတယ်။2012မှာကမ္ဘောဒီးယားရဲ့အတင်ထုတ်လုပ်မှုဟာအမေရိကန်ဒေါ်လာတန်း14,000ကျော်ရှိပါတယ်။လာအိုကတန်း9,000မြန်မာကတန်း5,000ကျော်ဗီယက်နမ်က13,000ကျော်ရှိပါတယ်ထိုင်းရဲ့သတင်းထုတ်လုပ်မှုကမြန်မာထက်9ဆပိုများပါတယ်မလေးရှားကမြန်မာထက်6ဆပိုများပြီးစင်ကာပူက9ဆအင်ဒိုနီးရှားက18ဆပိုများကြပါတယ်အာဆီယံနိုင်ငံတွေမှာဆင်းရဲချမ်းသာကွာဟမှုရောယဉ်ကျေးမှုကွာဟမှုရောကြီးမားပါတယ်ဒီလိုအခြေအနေမှာတခုတည်းသောဈေးကွက်ပေါ်လာရင်ဆင်းရဲတဲ့နိုင်ငံကရှုံးဖို့များတယ်လို့ခန့်မှန်းကြပါတယ်
စီးပွားရေးလုပ်ငန်းတွေဖြတ်တန်းရတဲ့လုံခြုံရေးလုပ်ထုံးဟာအာဆီယံဆင်းနိုင်ငံမှာတူညီကြတာမဟုတ်ပါဘူး။ရုံးလုပ်ထုံးအဆင့်3ဆင့်သာရှိတဲ့နိုင်ငံရှိတယ်လို့15ဆင့်လောက်ရှိတဲ့နိုင်ငံလည်းရှိပါသေး။ဥပမာမြန်မာပြည်မှာဆိုရင်အစိုးရသဘောတူချက်ရဖို့လိုအပ်တာတွေများနေပါသေး။ဒါကြောင့်ကမ္ဘာပါစီးရင်ကိုကြည့်ရင်အာဆီယံဆင်းနိုင်ငံမှာစီးပွားရေးလုပ်ရတာအခက်ဆုံးနိုင်ငံဟာမြန်မာဖြစ်နေပါသေး။နေကြာဖြတ်ကုန်သွယ်ရေးမှာလာအိုကအခက်ဆုံးဖြစ်ပါသေး။ကုန်သွယ်ရေးကန့်သတ်ချက်တွေကြောင့်နိုင်ငံခြားပစ္စည်းဈေးနှုန်းကြီးမြင့်သွားရတာလို့ဆိုပါတယ်။အာဆီယံစီးပွားရေးလုပ်ငန်းတွေလိုရကန်ရလွယ်ကူလာအောင်အာဆီယံနိုင်ငံရဲ့ policy တွေကိုပြုပြင်ပြောင်းလဲတာဟာသဘောဝအကျဆုံးလို့ဆိုပါတယ်။ကုန်သွယ်ရေးကန့်သတ်ချက်တွေကိုဖြည့်ရှင်းဖို့အာဆီယံကော်မတီ၄ခုဖွဲ့ထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းအောင်မြင်စွာတည်ဆောက်ဖို့အတွက်ပထမဦးဆုံးအာဆီယံလုပ်ငန်းရှင်တွေလိုရကန်ရလွယ်ကူအောင်လုပ်ပေးဖို့လိုပါတယ်။အာဆီယံကုန်သွယ်ရေးမှာနောက်နှစ်ကြံ့ကြာမှုတွေရှိနေစေဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗမာအစိုးရအဖို့ကတော့အာဆီယံစီးပွားရေးအတိုက်အဝန်းဟာစိတ်ကူးရင်အိမ်မက်လို့ဖြစ်နေပုံရပါတယ်ခင်ဗျာ
။
ဥောင်းခင်စီစဉ်တင်ဆက်တဲ့ပတ်စဉ်မျက်မှောက်ရေ30ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian အသုံးအနှုန်းပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒေါ်လာလာတန်စီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီသတင်းပါကစားနီလို့ဒီပေးရတဲ့ game ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့။အခုပထမဦးဆုံး
The game's up.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံပေါင်းက THE the GAME apostrophe S the game's ကgame is အရှိကောက်ဖြစ်ပြီး GAME game အဓိပ္ပာယ်ကကစားနီ IS is ကဖြစ်တာလို့အဓိပ္ပာယ်ရပါတယ်။ You be up ကတော့အပေါ်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကစားနီပေါ်သွားပြီပေါ့။ဒီအတုံးရဲ့ ADM အသေးပဲကတော့ရှင်းပါလေလူတူးနေနဲ့တိတ်တိတ်ခိုးလုံနေတာပေါ်သွားပြီမို့ဆက်မလုပ်ဖို့ပြောတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John the game's up I'm going to tell your parents you've been skipping classes
Johnny မင်းလုံနေတာတွေကိုငါဖော်တော့မင်းမင်းအတန်းပြေးနေတာတွေကိုမိမိဘတွေကိုငါတိုင်လိုက်တော့မင်းလို့ဒီပေးရပါလေJosh ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ John the game's up I'm going to tell your parents you've been skipping classes
ကိုဆက်လက်ကြင်ပြပေးမှာကတော့
Two can play the game
ဖြစ်ပါတယ်စာလုံးပေါင်းက TWO2 ကဒီနေရာမှာနှစ်ယောက် CAN can PLAY can play ကကစားနိုင်တာ THE the GAME the game ကကစားနီးဆိုတော့စကွိုက်ကွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ကစားနီးကိုနှစ်ယောက်ကစားနိုင်တာဖြစ်ပါတယ်။ idiom ဆိုတဲ့သဘောပိုက်အသေးပဲကနေ့စဉ်ဘဝမှာမင်းလို့တလို့ငါလဲမင်းကိုပြန်လို့နိုင်တယ်ဆိုတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်အနှုတ်လက္ခဏာဆောင်တဲ့အပြုအမူမျိုးဖြစ်တဲ့ညစ်တာတို့မကောင်းကြံတာတို့ဒုက္ခရောက်အောင်လုပ်တာတို့အစသဖြင့်နဲ့ပတ်သက်တယ်လို့ဆိုရမှာပါ။မင်းကငါနားကြိုက်ရင်ငါကလည်းမင်းပါပြန်ကြိုက်မယ်ဆိုလိုပေါ့။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Two can play the game. If you get me into trouble, I can do the same too.
မင်းတို့လူငါလည်းပြန်လုပ်မှာပေါ့။မင်းငါကိုဒုက္ခရအောင်လုပ်ရင်ငါလည်းမင်းကိုဒုက္ခရအောင်ပြန်လုပ်မယ်လို့ဒီပေရပါလေ။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Two can play the game. If you get me into trouble, I can do the same too.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Play a waiting game.
ဖြစ်ပါလေစာလုံးပေါင်းက PLAY play ကကစားတာ A ကတစ်ခုတစ်ချိန် WAITING waiting ကစောင့်တာ GAME game ကကစားနေဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့စောင့်မဲ့ကစားနည်းမျိုးကိုကစားတာဖြစ်ပါလေဒီတော့ရဲ့ idiom အဓိပ္ပာယ်ကနေ့စဉ်ဘဝမှာတစ်ခုခုကိုလုပ်ဖို့ရှိပေမဲ့လို့ဘယ်လိုဖြစ်လာမလဲဆိုတာကိုသိရအောင်သူများတွေအရင်လုပ်တာကိုစောင့်ကြည့်ပြီးအခြေအနေကိုအကဲခတ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Some foreign investors are playing the waiting game when they think of doing business in Myanmar.
တချို့နိုင်ငံခြားယင်းနည်းမြုံနှံရှင်တွေကမြန်မာနိုင်ငံမှာစီးပွားရေးလုပ်ဖို့စဉ်းစားကြတဲ့အခါသူများတွေအရင်လုပ်တာဘယ်လိုဖြစ်လာမလဲဆိုတာကိုဆောင်ကြည့်အကဲခတ်ကြတာဖြစ်တယ်လို့ဒေဗေရပါတယ်။ George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Some foreign investors are playing the waiting game when they think of doing business in Myanmar.
ဒီတင်ပါ game ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
The game's up. Two can play the game. To play a waiting game.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာသန်စီစဉ်တင်ဆက်တဲ့ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့စနေညတိုင်းရဲ့လေးလိုင်း